ဒုတိယဗိုလ်ချုပ်ကြီးများထွန်းအဓိကရှင်းလင်းသွားတာတွေကတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့မိုင်းကြရင်အစည်းအဝေးကိစ္စကချင်ပြည်နယ်မြကြီးနားမြို့မှာဖြစ်ပွားခဲ့တဲ့ကျောင်းသားခွန်ဆိုင်အောင်တေဆုံတဲ့ကိစ္စရှမ်းပြည်နယ်မြောက်ပိုင်းမိုင်းရော်မှာရွာသားတွေတေဆုံခဲ့တာနဲ့ရခိုင်ရေဘေးမှာတပ်မတော်ကကူညီနေတာတွေကိုရှင်းပြသွားတာဖြစ်ပါတယ်။လာမယ့်26ရက်နေ့ကနေ29ရက်နေ့အထိတိုင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းကျင်းပမယ်မိုင်းကြရင်အစည်းအဝေးဟာ27ရာစုပင်လုံညီလာခံအပေါ်ထိကြိုက်လာမှာကိုစိုးရိမ်ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဟွန်းကြီးမင်းအောင်လှိုင်က KNU ခေါင်းဆောင်အနေနဲ့တွေ့ဆုံရမှာပြောကြားခဲ့တယ်လို့ဒုတိယဗိုလ်ချုပ်ကြီးများထွန်းဦးကပြောပါတယ
်။ပြောလေပြောအစည်းအဝေးမှာတွေ့တဲ့အခါမှာသဘောတူညီချက်တွေအများစွာယူထားမယ်။ပြီးလို့ရှိရင်ဒါမပေးလို့ရှိရင်ဒါမလို့ရဘူးစသဖြင့်ကြော်ရင်ဆိုရင်လည်းအချိန်မီတရဖြစ်လာတဲ့အခါမှာရှေ့တိုးနိုင်လို့ပြောတာတော်တော်လေးခက်ခဲသွားမှာကိုစိုးရိမ်ပါလေဆိုတဲ့အကြောင်းကိုတပ်မတော်ဦးစီးချုပ်ကပြောခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ဖွဲ့စည်းတဲ့အတွက်ညီတဲ့ဖွဲ့စည်းတွေဖြစ်ပါတယ်။မတူညီတဲ့ဖွဲ့စည်းတွေကြားထဲမှာသဘောထားအလုံးတူလို့ဆိုတာအမှန်တကယ်ခက်ခဲတဲ့လို့ပါ။အဲ့လိုများရှိလာမယ်ဆိုရင်ဒီခက်ခဲတွေရှိလာမယ်ဆိုရင်ဉာဏ်ကြီးကြီးလာတာကမှပြတ်ပလာဖြစ်လာမယ်။ဒါကြောင့်တတ်နိုင်ကြဗျာမန်ချက်စတာအစည်းအဝေးကိုမလုပ်စေချင်ဘူးဆိုတာကိုပြောခဲ့တယ်။ဒီတော့ဉာဏ်ကြီးကြီးလာတာကမှပဲပြောခဲ့တယ်ရော။ရစက်တိရာဆိုဉာဏ်ကြီးကြီးလာတာကမှပဲတယောက်နဲ့တယောက်ရိုးရိုးသားသားနဲ့ကိုယ်မှလည်းဆွေးနေတာအကောင်းဆုံးဖြစ်ပါလိမ့်မယ်ဆိုတော့တပ်တော်ကာကွယ်ရေးအစီအစဉ်ကအကြံပေးခဲ့တာဖြစ်ပါတယ်
။လာမယ့်ဩဂုတ်လကုန်မှာကျင်းပဖို့ပြင်ဆင်ထားတဲ့27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တက်မတော်တီကြာဆွေးနွေးသဘောတူထားတာတွေမရှိသေးဘူးလို့လည်းဒုတိယဗိုလ်ချုပ်ကြီးများထွန်းဦးကပြောပါတယ
်။လာမယ့်27ရာစုပင်လုံညီလာခံနဲ့ပတ်သက်လို့တက်မတော်နဲ့ဆိုရတာရှိတဲ့ပုဂ္ဂိုလ်တွေတီကြာဆွေးနွေးပြင်လဲထားတာမရှိပါဘူး။တို့တော့ကျွန်တော်တို့အနေနဲ့ဒီ process တိုင်းကိုဒီလိုဆက်သွားအောင်လေဆိုတော့ကျွန်တော်တို့လည်းဆွေးနွေးကြကြတာရှိပါတယ်။ဒီပုံမှာလည်းအစိုးရမှရှိတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ဒါဝန်သားတွေတော့ပေါ့ပြီးတော့ဒီဇိုင်းကြောင့်တိုင်းတစ်ခုဆက်သွားအောင်လေဆိုတော့ကျွန်တော်တို့လည်းဒီလိုရှိရအောင်
ပြည်ရင်းကြီးကြီးလုပ်ငန်းစဉ်တွေမှာအစိုးရနဲ့တက်မတော်သဘောထားတူညီသလိုဆက်ဆံရေးကောင်းမွန်နေတယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးများထွန်းဦးကပြောပါတယ
်။ကျွန်တော်ပြောခဲ့ပြီးတော့တက်မတော်ကြီးငင်းကြီးကိုအရန်လိုလာတယ်ငင်းကြီးလိုလာတဲ့အတွက်ကြောင့်ဒီလမ်းကြောင်းကိုသွားတယ်နိုင်ငံတော်အစိုးရလည်းငင်းကြီးလိုလာတဲ့အတွက်ဒီလမ်းကြောင်းကိုသွားတယ်တဘောဒီမိုဒင်းကတဘောထားကတစ်ထပ်တည်းမကျစရာအကြောင်းပဲဆိုတော့
ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းမိုင်းရောင်မှာတည်ဆုံသွားသူတွေနဲ့ပတ်သက်ပြီးတော့လည်းဒီကနေ့ရှင်းလင်းခဲ့ပါသေးတယ်လက်ရှိအချိန်မှာတည်ဆုံမှုနဲ့ပတ်သက်ပြီးခုံရုံးဖွဲ့စစ်ဆေးနေသလိုဥပဒေနဲ့မညီညွတ်တာတွေရှိလာရင်အရေးယူသွားမယ်လို့လည်းပြောပါတယ်
တို့နဲ့တောင်းရတဲ့ဆက်ဆံမှုတွေပဲဖြစ်နေတယ်ဆိုတော့ကျွန်တော်စစ်ဆေးနေမြန်တယ်တည်ရတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ခုကဟိုပတ်သက်ပြီးဖြစ်စဉ်တွေဖြစ်ခဲ့တာပေါ့ဖြစ်စဉ်တွေဖြစ်ပြီးတဲ့အခါကျတော့ဇူလိုင်လ3ရက်နေ့မှာအင်တာနက်ထဲမှာမိုင်းရော်ဒေတာနဲ့ပတ်သက်တဲ့ဒီအများကြီးပြတ်နေတာတည်ရတယ်ဆိုတော့ခုနကတော့ဖြစ်စဉ်ဖြစ်တဲ့အခါကျတော့ဒိုင်းစက်တာနဲ့ကြောက်ပါတယ်ဆိုတော့ဇူလိုင်လ2ရက်နေ့ကလူတိုင်းမဟုတ်ဘူးဒီလိုဖြစ်စဉ်တော့ဖြစ်ပြီးဖြစ်တဲ့အတွက်ကြောင့်ဒါနဲ့ပတ်သက်လို့စော်ဖို့ဖတ်ဖို့စစ်ဆေးရအောင်ချက်ချင်းအရေးဆောင်ရမယ်ဘောပါဆိုလို့လူတိုင်းမဟုတ်ဘူးပုံထဘူဂျူချိုချိုဆိုဖြစ်ပါလေ။ဒူပါဝဲအပါဝဲအဖွဲ့ဝင်သုံးဦးပါတယ်ဆုံးဖို့ဖွဲ့စည်းပြီးတော့အဲ့ဖြစ်စဉ်ဖြစ်တဲ့နေရာကိုကျွန်တော်ချက်ချင်းစေလို့လိုက်ပါမယ်
။ဒါပြင်ကချင်ပြည်နယ်မြကျင်းနားမြို့မှာဖြစ်ပွားခဲ့တဲ့ကျောင်းသားခွန်ဆိုင်အောင်တေဆုံးနာဟာမတော်မဆပစ်ခတ်မိတာဖြစ်ပြီးပစ်ခတ်ဖို့ရည်ရွယ်ခဲ့တာမဟုတ်ဘူးလို့လည်းဒုတိယဗိုလ်ချုပ်ကြီးများထွန်းဦးကပြောပါတယ
်။အဲ့ဒူချောရောက်ကအဲ့ဒီဘောမြောက်ကိုဝိုင်းပြီးတော့ထိုးတယ်။ထိုးပြီးတော့၄ရောက်ကကျတော့တက်ကြည့်တယ်။တော့သူပြောက်တယ်။ကျန်တဲ့၄ရောက်ကဆက်ပြီးထိုးတယ်။ဆိုင်ကဆိုးလေရတဲ့အချိန်ကတော့ရေပေါ်ရောက်ပါမထနိုင်ထနိုင်လိုက်ကလည်းဆိုင်ကကိုရေထောင်မှုဂျူးစားတာလို့လို့ဒုတက်ချက်တယောက်ပါသူကဆိုင်ကကိုဆွဲထောင်မှုဂျူးစားတယ်ဆိုတာနောက်ပါလို့ပြောတယ်ဒီဘက်မှာတနက်လွယ်ထားတဲ့တယောက်ကတော့နောက်တယောက်ပါအနောက်ကနေတိုက်ချက်ပြီးတော့ထိုးလဲထိုးတယ်သူကတနက်ကိုလည်းယူတယ်အဲဒါမှမဟုတ်ကသူကလဲနေရနေယူထောင်တယ်သူကလည်းတနက်ကိုယူမခံရဘူးသူကကာဝယ်နေတဲ့အချိန်မှာမရောက်အားနဲ့ဆွဲလိုက်တဲ့အခါကျတော့သူကဒုတော့ထိုင်နေဒီလိုလဲထွက်သွားအဲ့တော့တနက်တောင်းပါနောက်ကနေမတိုက်ကြပြီးဆွဲလို့နေတဲ့နေရာကိုရောက်တယ်ဖုံးပြီးကြည့်ရတော့ပေါက်တယ်အဲ့ဒီမှာတော့တော့တော့ညာဘက်ကလည်းလို့ကတော့တော့ဒီကနေဖြတ်သွားတယ်ဒီကနေဖြတ်သွားတယ်ဖြတ်ချက်တယ
်ဒါအပြင်ရခိုင်ရေဘေးမှာတက်မတော်ရဲ့ကူညီဆောင်ရွက်နေတာတွေကိုလည်းဒီကနေ့ရှင်းပြခဲ့ပါသေးတယ်ခင်ဗျာ